ော့သူလုတ်ခဲ့တဲ့လေးလာချက်တစ်ခုကြောင့်တော်တော်လေးဝေဖန်ခံနေရပြီကိုသားညုံရေ
ခံမှာပေါ်ပြဒီ Facebook တုံးတဲ့သူတွေကိုအတိမပေးပဲနဲ့သူတို့ဖာသာလေးလာချက်လုတ်ခဲ့တာကိုနောက်ဒီလုတ်တဲ့လေးလာချက်ကလည်းလူတွေရဲ့စိတ်ခံစားမှုတွေကိုချက်လဲပြီးတော့သူတို့ဘလို့တုံ့ပြန်ကြလဲဆိုတာကိုလုတ်တာပေါ့ဗျ
တကယ်တော့ဒီလေးလာချက်က Facebook တခုရေကလုတ်တာမဟုတ်ဘူးရှင်ဆန်ဖရန်စစ္စကိုမှာရှိတဲ့ California တက္ကသိုလ်ရဲ့ New York မှာရှိတဲ့ Cornell တက္ကသိုလ်ရဲ့ Facebook ရဲ့ပေါင်းပြီးတော့မှဒီ Facebook တုံးတဲ့သူတွေကိုလေးလာဆန်တက်ခဲ့တာလေသူတို့ဆန်တက်မှုကတစ်ပတ်ပဲကြာပေမဲ့ဆန်တက်ခံရတဲ့သူက9သိန်းနီးပါးရှိတယ်ရှင
် Facebook တုံးတဲ့သူတွေရဲ့စိတ်ပိုင်းဆိုင်ရာခံစားမှုနဲ့ပတ်သက်ပြီးတော့ဒီအငင်းပွားစရာဖြစ်နေတယ်လို့အထင်ကြီးသတင်းစာကြီးတိုင်းမှာတုံးသက်ချက်ဆောင်မတွေရင်းနေကြတာမဟုတ်လားဗျ
အငင်းပွားစရာလိလာဆန်တက်မှုလို့ပြောမှာပေါ့ Facebook သုံးတဲ့သူတွေရဲ့ post တွေကိုတမင်တက်တက်ကိုစီးစစ်ရွေးပြီးတော့မှဒီ news feed ပေါ်မှာဖော်ပြပေးခဲ့တယ်လေဆန်တက်ခံရတဲ့ Facebook user တချို့ဆိုလို့ရှိရင်သူများတွေတင်ကြတဲ့ထဲကပျော်စရာ post တွေကိုပဲမြင်ရအောင်လို့လုပ်ပေးလိုက်တယ်တချို့ကကြတော့ဒီစိတ်ညစ်စရာစိတ်တက်ကြစရာကောင်းတဲ့ post တွေပဲမြင်ရအောင်လို့ Facebook ကတမင်လုပ်ခဲ့တာပါအဲ့လိုမျိုးသူများတင်တဲ့စာတွေဓာတ်ပုံတွေကိုမြင်ရပြီးတော့ဘလို့တုံ့ပြန်ကြသလဲစိတ်ပိုင်းဆိုင်ရာတက်ရောက်မှုတွေကဘလောက်ရှိသလဲဆိုတာကိုစမ်းသပ်ခဲ့တာတဲ့တယောက်မှခံစားနေရတဲ့စိတ်ခံစားမှုကိုကိုယ်တိုင်သတိမထားမိလိုက်ဖဲနဲ့ကူးဆက်တတ်တယ်ဆိုတာကိုတက်တည်ပြနိုင်ခဲ့တယ်လို့လေ့လာခဲ့တဲ့ပညာရှင်တွေကဆိုတယ်လေ
စမ်းသပ်သူတွေအပြောကတော့သူများတွေတင်ကြတဲ့ post တွေမှာစိတ်မကောင်းစရာစိတ်ညစ်စရာတွေတွေ့ရတာများတဲ့သူတွေကသူတို့ကိုယ်တိုင်ကလည်းဒီစိတ်တက်ကြစရာတွေကိုပြန်တင်တာတွေ့ရတယ်လို့ပဲသူများတွေပျော်နေတာကိုတွေ့ရမြင်ရတာများတဲ့သူတွေကလည်းဒီပျော်စရာ post တွေကိုတင်ကြတာများတာတွေ့ရတယ်တဲ့လေးလာသူတွေအစုကတော့ဒီလူမှုကွန်ရက်ပေါ်မှာတယောက်ရဲ့စိတ်ခံစားချက်ကနောက်တယောက်ပေါ်မှာလွှမ်းမိုးမှုရှိနေတယ်တဲ့ဗ
ျတကယ်တော့ဒီတစ်ဖက်သားကိုစာနာတယ်မျှဝေခံစားတယ်ဆိုတာလူသဘာဝဖြစ်တတ်တာပဲမလားအဲဒါကြောင့် Guardian သတင်းစာကြီးထဲမှာဆိုရင်စောင်းပါရှင် Charlie Brooker ကတော်တော်လေးကိုပြင်းပြင်းထန်ထန်ဝေဖန်ပြီးတော့ကိုရေးထားတာဘလောက်တောင်မှရေးလဲဆိုတော့ဒီ Facebook တာဝန်ရှိသူတွေဟာတဲ့လက်တွေ့ဖြစ်တတ်တဲ့ဒီစိတ်ပိုင်းဆိုင်ရာခံစားမှုသဘာဝနဲ့ကင်းကွာနေလို့သိပ္ပံပညာရှင်တွေကတော့မှငှားပြီးတော့လူပေါင်းသိန်းတဲ့ချီကိုလေ့လာဆန်းသပ်ခိုင်းခဲ့တယ်လို့ရေးတယ်လေလူတွေဟာကိုချစ်ခင်သူတွေစိတ်မချမ်းသာဖြစ်နေတယ်ဆိုရင်ကိုကလည်းလိုက်ပြီးတော့စိတ်မကောင်းဖြစ်တတ်တယ်ဆိုတာကိုခိုးချောင်ခိုးဝဲဆန်းသပ်မှုလုပ်ပြီးတော့မှတက်တည်ပြခဲ့တယ်လို့ကိုစောင်းမရှင်ကရေးတယ်ရှင်
ဒါနဲ့ဒီလေးလာချက်မှာ Facebook ပေါ်တင်တဲ့ post တွေကိုလေးလာသူတွေဘက်ကတမင်ကိုချေလှယ်ပြီးတော့2012ခုနှစ်တုန်းကတပတ်လောက်ကိုလေးလာဆန်းသက်ခဲ့တယ်ဆိုတာကိုဒီဂျွန်လကြတော့မှထုတ်ပြောခဲ့တာနော
်ဒါပေမဲ့အခုချိန်ထိ Facebook ကဘယ်သူတွေကိုဆန်းသက်ခဲ့တယ်လဲဆိုတာကိုထုတ်ပြီးတော့မပြောသေးဘူးနော်လူပေါင်း638,900နဲ့3ယောက်ဆိုတော့9သိန်းနီးပါးပဲ
အဲ့လိုမျိုးဒီဆန်းသက်တာ data protection law အချက်လက်တွေကိုအကာအကွယ်ပေးတဲ့ဥပဒေကိုချိုးဖောက်ရာရောက်မရောက်ဆိုတာကို UK မှာတော့စုံစမ်းနေကြပြီတဲ့ဗျ
Facebook ကတော့သူတို့စီမှာအကောင့်ဖွင့်တဲ့သူတိုင်းကသူတို့လုပ်တဲ့စမ်းသပ်မှုတွေကိုလက်ခံပါတယ်ဆိုတာကိုသဘောတူထားကြပြီးသားလို့ဆိုရလေ။ကိုရေးအချက်လက်တွေကိုအသုံးပြုခွင့်ပေးမပေးဆိုတာကိုအရင်မေးတာပဲတဲ့။တခုရှိတာကဒီသူတို့ရေးထားတဲ့စာတစ်သေးလေးတွေကိုလူတရာမှာ90လောက်ကအသေးချာဖတ်ကြတာမဟုတ်ဘူးလေ။သူတို့ရဲ့မူတွေကိုသဘောတူလားမတူဘူးလားဆိုရင်တူတယ်လို့ပဲလွယ်လွယ်လေးယူလိုက်ကြတယ်မလား။မတူဘူးဆိုလည်းအကောင့်ဖွင့်လို့မှမရတာဆိုတော့တူရတာပဲလေ။
သဘောတူမတူဆိုတဲ့အကွက်လေးကိုနှိပ်ခေုံနဲ့သူတို့လှုပ်ချင်တာကိုလှုပ်ဖို့သဘောတူပါတယ်ဆိုပြီးတော့မှတ်ယူလိုက်ရင်တော့တိတ်ကိုအိပ်ပဲမရှိကြပါပဲဆိုပြီးတော့ဒီကျမကြီးဆိုင်ရာကျွမ်းကျင်သူတယောက်ရဲ့အပြောကို Wall Street Journal ရဲ့ online ဆောင်းပါးထဲမှာတော့ကိုကရေးထားတယ်ဗျ။ကာကန်ရှင်တွေဘက်ကကြိုတင်မသိလိုက်ဖ ೇನೆ သူတို့ရဲ့စိတ်ခံစားချက်ကိုလေ့လာတာဟာကျင့်ဝတ်ပိုင်းနဲ့ညီညွတ်မှုရှိမရှိဆိုတာကိုအဲ့ဒီဆောင်းပါးကထောက်ပြထားပါတယ်။ဒီလေ့လာမှုကြောင့်မလို့ online လောကမှာကျင့်ဝတ်ပိုင်းဆိုင်ရာစောက်ထင်းသင့်တဲ့စည်းကမ်းချက်တွေကိုပိုကောင်းအောင်လုပ်ဖို့တောင်းဆိုစံတွေထွက်လာနေတာတဲ့။
နောက်တစ်ချက်ကလည်းဒီတက္ကသိုလ်ပညာရှင်တွေကလေးလာဆန်းသပ်မှုကိုလုပ်တော့မယ်ဆိုရင်အဲ့ဒီတက္ကသိုလ်ကငှားထားတဲ့ဒီတိကျလွတ်လပ်တဲ့သုံးသပ်ရေးပုတ်အဖွဲ့ရဲ့အတူပြုချက်ကိုယူရပါတယ်တဲ့အခု Facebook ကဒီတက္ကသိုလ်နှစ်ခုနဲ့ပေါင်းလုပ်တဲ့ဆန်းသပ်ချက်ကိုကြည့်ခြင်းအပြင်စနစ်မှာကအားနည်းချက်တွေရှိနေတယ်ဆိုတာကိုသူတည်တီတချို့ကပြောတဲ့အကြောင်းကိုလည်းဆောင်းပါးထဲမှာရေးထားပါတယ်လူပေါင်းတန်းတဲ့ချီကအွန်လိုင်းပေါ်မှာကိုယ့်ရဲ့အကြောင်းကိုတင်ကြတဲ့အချက်အလက်တွေကိုသုံးသပ်ဖို့အတွက်တက္ကသိုလ်တွေရဲ့သုံးသပ်ရေးပုတ်အဖွဲ့တွေဘက်ကစဉ်းစားမရသေးပါဘူးတဲ့
စမ်းသပ်လေ့လာမှုမှာပါတဲ့ Cornell တက္ကသိုလ်ကလည်းသူတို့တက္ကသိုလ်ပါမောခက Facebook သုံးတဲ့သူတွေရဲ့အချက်လက်တွေကိုဓာတ်ရယူတာမဟုတ်ဘဲနဲ့ရလက်တွေကိုပဲလေ့လာရတာဖြစ်လို့ Cornell တက္ကသိုလ်ရဲ့ဒီပုတ်အဖွဲ့အနေနဲ့လေ့လာသင့်မသင့်ဆိုတာကိုကြိုတင်သုံးသပ်စရာမလိုပါဘူးဆိုပြီးတော့တက္ကသိုလ်ကကြီးညာချက်ထုတ်ခဲ့တာကိုလည်းအဲ့ဒီဆောင်းပါးမှာပဲဖော်ပြထားပါတယ
် Forbes ရဲ့ online ဆောင်းပါးကတော့ဒီစမ်းသပ်မှုတွေကိုမလုပ်ခင်2012ခုနှစ်တုန်းကလူတွေဘက်ကလက်ခံမခံရွေးရတဲ့ Facebook ကုမ္ပဏီရဲ့ Terms and Condition မှာသူတည်တနာလုပ်မယ်ဆိုတဲ့အသုံးနှုန်းကိုထည့်မထားသေးဘူးတဲ့စမ်းသပ်မှုတွေလုပ်ပြီးတော့နောက်လေးလကြာတော့မှအဲ့သူတည်တနာဆိုတဲ့အသုံးနှုန်းကိုထည့်သွင်းခဲ့တယ်လို့ပြောထားပါတယ
်နယူးယောက်တိုင်းသတင်းစာမှာတော့သူတို့စမ်းသပ်မှုကလူတော်တော်များများကိုလုပ်ခဲ့တာဆိုတော့တချို့သူတွေပေါ်မှာအကျိုးသက်ရောက်မှုတွေရှိနိုင်တယ်ဆိုတဲ့အချက်ကိုထောက်ပြထားပါတယ
်လူတွေရဲ့စိတ်ခံစားချက်ကိုချဲလှဲကြိုးကင်တာဟာပေါ်ပေါ်တန်တန်ကိစ္စမဟုတ်ပါဘူးတဲ့ကိုကိုကိုတေချောင်းကြံကြတဲ့သူ60ရာခိုင်နှုန်းဟာစိတ်ပုံမှန်မဟုတ်တဲ့သူတွေစိတ်တွေကြောင်ခြောက်ခြားဖြစ်နေကြသူတွေဖြစ်ပါတယ်လို့ဆိုပါတယ် လူတော်တော်များများကိုစိတ်ထိခိုက်စေခဲ့တဲ့ဒီအနှုတ်သဘောဆောင်တဲ့ Facebook သုံးသူတွေအပေါ်လိလာဆန်းတက်မှုကြောင့်ဘယ်နှစ်ယောက်ကိုအစိုးဆုံးအခြေအနေရောက်အောင်လို့ထိခိုက်စေခဲ့တယ်လဲဆိုတာမေးခွန်းထုတ်เสียဖြစ်ပါတယ်လို့ New York Times သတင်းဆောင်ပါကရေးပြထားပါတယ်လူတွေကိုကြိုတင်အသိမပေးဘဲနဲ့ဒီလိလာဆန်းတက်မှုတွေလုပ်ခဲ့လို့ Facebook အပေါ်မှာအခုလိုမျိုးဝေဖန်ထောက်ပြစရာတွေဖြစ်နေပေမဲ့လည်းတကယ်တော့တခြားစီးပွားရေးလုပ်ငန်းတော်တော်များများဆိုရင်လည်းသူတို့ရဲ့ဝန်ဆောင်မှုကုန်ပစ္စည်းတွေကိုရောင်းရဖို့လူတွေမသိအောင်လို့တနည်းတစ်မျိုးနဲ့ဒီလိလာဆန်းတက်မှုတွေလုပ်နေကြတာပဲဆိုတာကိုလည်းတချို့ online ဆောင်းပါးတွေကတော့ရေးပြနေကြပါတယ်ရှင်